ဟားမတ်စ်တီဖမ်းဆီးသွားတဲ့တရားခဏတွေကဂါဇာဒေသမှာတည်ဆုံသွားသူ6ဦးရဲ့အလောင်းတွေကိုပြန်လည်ရရှိခဲ့ကြောင်းအစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်။တည်ဆုံသူအလောင်းတွေထဲမှာတော့မိဘတွေကနိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအမြန်ဆုံးပြန်လောက်ဖိအားပေးခဲ့တဲ့အစ္စရေးအမေရိကန်လူငယ်လေးပါဝင်ခဲ့တာပါ။အစ္စရေးတပ်ဖွဲ့တွေမရောက်လာခင်မှာပဲတရားခဏတွေအားလုံးအသက်ခံခဲ့ရတာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။တရားခဏတွေတည်ဆုံမှုနောက်ဆက်တွဲဖြစ်ဟားမတ်စ်ဖွဲ့နဲ့ဆဲလာချာစစ်ပွဲကိုအဆုံးသတ်ပြီးဖမ်းဆီးထားတဲ့တရားခဏတွေပြန်လောက်အောင်မလုပ်နိုင်ခဲ့တဲ့ပေါ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကိုစန့်ကျင်ဆန္ဒပြဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါတယ်။တရားခဏတွေလွတ်မြောက်ရေးပါဝင်ဂါဇာဒေသအပြစ်ခတ်ရစေးညှိနှိုင်းမှုတွေကတော့လာနေချီကြာမြင့်နေတာပါ။ဝန်ကြီးချုပ်ကတော့တရားခဏတွေကိုသွေးနဲ့တပ်ဖြတ်ခဲ့တဲ့လူရဲ့အတွက်ဟားမတ်စ်အဖွဲ့ကတာဝန်ခံရလိမ့်မယ်လို့ပြောဆိုလိုက်တယ်လို့တရားခဏတွေကိုတပ်ဖြတ်ခဲ့တဲ့သူတွေဟာစစ်ဆင်ညှိနှိုင်းမှုတွေကိုမလိုလားတဲ့သူတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။